ဒီအစိုးရငင်းငယ်ရေးကော်မရှင်နဲ့ UNFC ဘွဲ့ကဖွဲ့ထားတဲ့ DBN တို့ကဘယ်ရှင်းတော့မှတွေ့ဖို့ရှိလဲခင်ဗျ။ဟ
ုတ်ရက်ကတော့ညှိတယ်ကျွန်တော်တို့ကိုဒီ၁၀ရက်နေနောက်ပိုင်းအားမလားလို့လာမေးတာပေါ့လေနော်။ဒါနဲ့ကျွန်တော်တို့က၁၀ရက်နေနောက်ပိုင်းရက်ကအဆင်မပြေဘူးဖြစ်နေတယ်။အဆင်မပြေတဲ့အကြောင်းလည်းကျွန်တော်တို့အကြောင်းပြန်ထားပါတယ်။ဟုတ်ကျွန်တော်တို့ရက်ညှိတာကတော့ဒီလအထက်မှာကျွန်တော်တို့အချင်းကြားရလဲချက်နေတယ်လေ။အမူလားကတော့ကျွန်တော်တို့အဆိုပြုထားတာကတော့ဒီပထမပတ်မှာအားရတရရက်မှာပေါ့လေအလို့သဘောဒီမှာတွေ့ဖို့ပေါ့နောက်ပြီးတော့ဒုတိယပတ်ထဲမှာဆိုလို့ရှိရင်ဖုန်89ပေါ့တရရက်တရားဝင် TPN နဲ့ညီညီရေးကော်မရှင်၄ချိန်မြောက်စည်းဝေးပေါ့နော်အဲ့ဒါကိုရန်ကုန်မှာတွေ့ဖို့ဆိုပြီးတော့ဆိုပြုပါတယ်ဒါမဲ့အဲ့ဒါညီညီကော်မရှင်ဘက်ကသူတို့လည်းအဲ့ဒီရက်မှာအချိန်မပြေတဲ့အကြောင်းပြောပါတယ
်ခုလိုတိုက်ပွဲတွေကြောင့်ဒီ UNFC ဘက်ကတောင်းဆိုထားတဲ့အချက်၉ချက်ပေါ်မှာရက်ခတ်မှုရှိလားခင်ဗျာဘယ်လိုများဆက်ဆွေးနွေးဖို့ရှိလဲတွင်းရောဒီချက်တွေအဓိကထားဆွေးနွေးမှာလားခင်ဗျာ
ဟုတ်ပါတယ်အဓိကတော့အဲ့ဒါပါပဲဒီအစိုးပြထားတဲ့ကိုချက်ကတော့အဲ့ဒီ NCA လက်မှတ်ရေးထိုးနိုင်ရေးကိစ္စဖြစ်ပါတယ်ပထမတစ်ချက်ကတော့တနိုင်ငံလုံးပြည်ခရဲ့စီရေးဖော်ဆောင်ရမှာပေါ့လေတနိုင်ငံလုံးပြည်ခရဲ့စီရေးဖော်ဆောင်တဲ့အခါမှာတနိုင်ငံလုံးမှာတနက်တန်တိတ်ဖို့ဆိုရင်အားလုံးပါဝင်လို့ရတယ်လေဒီအားလုံးပါဝင်ရေးပုံမှာကျွန်တော်တို့ကဆက်လက်ပြီးတော့ရည်တည်ပြီးတော့ဆွေးနွေးနေတာပေါ့ဒီဘက်ကတော့အစိုးရဘက်ကအဲ့ဒါထူးခြားမှုမရှိတဲ့အခါကျတော့တိုးတက်မှုမရှိသေးတဲ့အနေအထားရောက်နေတာပေါ့လေ
ကျွန်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒီငင်းငယ်ရေးကတခုလောဆယ်မှာတန့်သွားတဲ့အနေအထားများရှိလားခင်ဗျတရားနဲ့တော့ယုံကြည်မှုများနည်းနည်းလျော့သွားလားခင်ဗျ
ထိခိုက်ပါတယ်အနေနဲ့များတော့ထိခိုက်ပါတယ်အခုဆိုလို့ရှိရင်တက်မလို့ရတုံ့ပြန်မှုတွေကမူလကဆက်ဆံတဲ့အနေထားချက်ကိုပိုတင်းမာတဲ့အနေထားရှိတာပေါ့လေမြေပြင်မှာအဲ့ဒါကြောင့်ကျွန်တော်တို့တောက်လျှောက်ပြောလာခဲ့တာရှိတယ်မြေပြင်ရဲ့အကြောင်းမျိုးပြပြီးတော့မှတိုက်နေတဲ့ကိစ္စတွေအကြောင်းမျိုးကြောင့်ဖြစ်နေတဲ့ကိစ္စတွေကိုသဘောတိုင်းမှာဖြေရှင်းဖို့အတွက်ကျွန်တော်တောက်လျှောက်တိုက်တွန်းနေခဲ့ပါတယ်ခိုင်ခိုင်ချင်းဖွဲ့စည်းရေးကလည်းပဲသဘောတိုင်းပုံမှာညှိနှိုင်းဖြေရှားဖို့ပဲလိုလားပါတယ်ဒါပေမဲ့မလွှဲတာမဆောင်တာမြန်မာတက်မတော်ဘက်ကတော့သဘောထားမချတဲ့အနေထားမျိုးပြတော့တောက်လျှောက်ထူးစစ်ဆင်မှုပေါ်မှာမြောက်ပိုင်းမှာမိဖွဲ့တွေကလည်းပဲစူပေါင်းခုခံပြီးတော့မှလှုပ်ရှားရတဲ့အနေအထားရောက်တော့တာပေါ့လေနော်။ယုံကြည်မှုတွေလည်းပဲထိခိုက်တယ်ပေါ့လေနော်။အခုဆိုလို့ရှိရင်ပိုဆိုးတာပေါ့တော်တော်သေးမှာတို့အကြံပတ်အဖွဲ့စည်းပါညာဆိုပြီးတော့မှနော်တက်မှတ်ဖို့အတွက်တက်မလို့ကအဆိုပြုတာတွေပြည်တော်စုဆင်းမှမအောင်မြင်လို့အခုအပြည့်နဲ့အဆင်းလွတ်တော်မှာသွားပြီးတော့မှအဆိုတင်နေတာတွေတွေ့ရပါတယ်။တောက်လျှောက်နေတဲ့သူကအစိုးရရဲ့သတင်းမီဒီယာတွေကနေထုတ်ပေါ်နေတဲ့အခါမှာတောင်းကျမ်းသူအဖွဲ့အစည်းကနေပြီးတော့မှအခုအကြံပတ်အဖွဲ့အစည်းဆိုတဲ့ပုံစံမျိုးတွေတုံ့နှုတ်လာတာတွေကတော့ဒါ definitive ယုံကြည်မှုကိုထိခိုက်စေတဲ့လက္ခဏာတွေပဲဖြစ်ပါတယ်။ဒီလိုတုံ့နှုတ်လိုက်လို့တော့ definitive အပြန်လဲဆွဆွယုံကလွဲလို့အဲ့ဒါတိုးတက်မှုလက္ခဏာမရှိပါဘူး
။ဒီတရုတ်နိုင်ငံကဂျာဝင်ပေးမှုနဲ့ဒီအစိုးရငင်းငင်းကော်မရှင်နဲ့အခုလက်ရှိတဲ့ဘွဲဖြစ်ပေါ်နေတဲ့တိုင်းရင်းသားဖွဲ့တွေတွဲဆုံဆွေးနွေးပွဲပြတ်သွားတာကောဘလို့အခြေအနေများရှိလဲတရုတ်ရဲ့ပါဝင်ပတ်သက်မှုများလိုအပ်လာခင်ဗျာဒီပေါ်မှာဆရာတို့ဘလို့များမြင်ပါလဲ
။လိုအပ်ပါတယ်ကျွန်တော်တို့နိုင်ငံတကာရဲ့ပါဝင်မှုကိုလည်းကျွန်တော်တို့တောင်းဆိုနေပါတယ်တောက်လျှောက်ကျွန်တော်တို့တောင်းဆိုခဲ့တာပါပဲနိုင်ငံတကာပါဝင်မှုကိုမြန်မာတက်မတော်ဘက်ကလက်မခံဘူးပေါ့လေလက်မခံတဲ့အတွက်ဒီလိုကြံ့ကြံ့နေတာလည်းဖြစ်ပါတယ်ကျွန်တော်တို့အစုပြုထားတဲ့ကိုချက်ထဲမှာလည်းအဲ့ဒါပါပါတယ်ကျွန်တော်တို့တိုင်းပြည်ပြည်ထနာကညီနောင်တိုင်းလာချင်းချင်းကြမှာအိန္ဒိယပြည်ထနာဆိုပြီးတော့မှဒီတိုင်းထားနေတာနှစ်ပေါင်း80နီးပါးဖြစ်နေပြီဆိုကျွန်တော်တို့ကဗန်ဝင်းကျင်နဲ့ဒီပါကအမိတ်ဆွေတွေရဲ့အကူအညီယူပြီးတော့ကျွန်တော်တို့ဖြည့်ရှင်းတော့ကိုခီးရောက်မယ်ဆိုတော့ယူရချက်နဲ့နိုင်ငံတကာပါဝင်မှုကိုဖြစ်တင်ဖို့အစုပြုထားရပါတော့နော်ဒီအထူးသဖြင့်ဒီပူတွေစောင့်ကြည့်ရဲလေးလာရဲရန်တရားမှာပေါ့ဒီကတိုက်ခိုက်မှုအဲကိစ္စတွေနဲ့ပတ်သက်ပြီးတော့တမတ်ရှိတဲ့ကြားနေတဲ့ကျွန်တော်တို့နိုင်ငံတကာမိသားစုအတိုင်းဝိုင်းကပုဂ္ဂိုလ်တွေအစိုးရရဲ့ကိုယ်စားလှယ်တွေပါဝင်ပြီးတော့ကျွန်တော်တို့ကအဖွဲ့အစည်းပေးစီခြင်းနဲ့ဆွေးနွေးမှုတွေရှိပါတယ်အဲဒါကိုမြန်မာတက်မတော်ဘက်ကတောက်ချောက်လက်မခံဘူးဖြစ်နေပါတယ်အဲဒါကြောင့်ကျွန်တော်တို့ဒီဆိုပြထားတဲ့ကိုယ်ချက်ကလည်းပဲအဲဒါအဖြေမရနိုင်လို့ဖြစ်နေတာပေါ့လေ
ဥတော်တော့ဟုတ်ကဲ့ RF ကျေးဇူးတင်ပါတယ်ခင်ဗျ